ပါလက်စတိုင်းအနေနဲ့ငြိမ်းချမ်းသဘောတူစာချုပ်ချုပ်နိုင်ဖို့အတွက်သူတို့အနေနဲ့အတင်းကျပ်နိုင်ကျင့်တာမျိုးကိုတော့လက်ခံမှာမဟုတ်ဘူးလို့အစ္စရေးနိုင်ငံရဲ့ထိပ်တန်းတာဝန်ရှိသူတွေကအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကိုသတိပေးလိုက်ပါတယ်။ပါလက်စတိုင်းအနေနဲ့ငြိမ်းချမ်းရေးကိစ္စအောင်မြင်မှုမရဘူးဆိုရင်အစ္စရေးအနေနဲ့နိုင်ငံတကာရဲ့သပိတ်မောက်တာတွေကိုပို့ပြီးတော့ရင်ဆိုင်လာရဖို့ရှိတယ်လို့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကသတိပေးလိုက်ပြီးတဲ့နောက်အစ္စရေးခေါင်းဆောင်တွေဘက်ကလည်းဒေါသတကြီးနဲ့တနင်္ဂနွေနေ့မှာပြန်ပြီးတော့တုံ့ပြန်ခဲ့တာဖြစ်ပါတယ်။ပါလက်စတိုင်းတွေကိုအလျှော်ပေးရင်ပေးမပေးရင်အဲ့ဒီရဲ့အကျိုးဆက်ကြီးကြီးမားမားကိုခံရမယ်ဆိုတဲ့ပြောဆိုချက်ဟာတိုက်ရိုက်ချင်းကြောက်လိုက်တာဖြစ်တယ်လို့ဂျေရုဆလင်မြို့မှာအပတ်စဉ်ပြုလုပ်တဲ့ Israel အစိုးရအဖွဲ့အစည်းအဝေးအတွင်းမှာ Israel တာဝန်ရှိသူတွေဘက်ကအမှတ်ယူခဲ့ကြပါတယ်။ Israel အပေါ်နိုင်ငံတကာကဖိအားပေးနေတာတွေဟာငြိမ်းချမ်းရေးကြိုးပမ်းဆောင်ရွက်မှုကိုထိခိုက်စေကြောင်းဘာဖြစ်လို့လဲဆိုတော့အဲ့လိုလှုပ်လိုက်တဲ့အတွက်ပါလက်စတိုင်းတွေဟာသူတို့ရဲ့ရည်တည်ချက်ကိုအလျှော်မပေးတော့ပဲပို့ပြီးတော့တင်းမာလာကြောင်း Israel ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကပြောပါတယ် Israel ပေါ်မှာသပိတ်မောက်ဖို့ကြိုးပမ်းမှုတွေဟာကျင့်ဝတ်နဲ့မညီသလိုတရားမျှတမှုလည်းမရှိဘူးလို့သူကပြောပါတယ် American နိုင်ငံသားဝန်ကြီးဌာနကတော့ဝန်ကြီးကယ်ရီရဲ့ပြောဆိုချက်ပေါ်မှာရှင်းလင်းချက်ပြန်ပြီးတော့ထုတ်လိုက်ပြီးတော့ဒါတွေဟာလိုသလိုဆွဲပြီးပြောထားတာလို့လည်းဆိုလိုက်ပါတယ်ခင်ဗျာ